ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်။နိုင်ငံတော်အတိုင်းအမြံတော်ဆန်းစုကြည်ကိုဗုဒ္ဓဟူးနေ့ကအဂတိလိုက်စားမှုဆွဲခြင်းနဲ့ထောင်တန်း၅နှစ်ချမှတ်လိုက်တဲ့အပေါ်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU ကပြည်တင်ရှုံချလိုက်ပါတယ်။ရတားကောင်းဆောင်တူကိုနိုင်ငံရေးအရာရည်ရွယ်ချက်နဲ့လှုပ်ဆောင်တဲ့တရားရုံးတစ်ခုကနေအခုလိုထောင်တန်း၅နှစ်ချမှတ်လိုက်တဲ့အပေါ်ရှုံချလိုက်ကြောင်း EU ရဲ့ကြေညာချက်မှပေါ်ပြထားပါတယ်။ဒီလိုရဟာ2021ခုနှစ်အာဏာသိမ်းပြီးနောက်တရားဥပဒေစိုးမိုးမှုဒီမိုကရေစီနဲ့လူ့အခွင့်အရေးစိတ်သုံးမှုတွေနောက်တစ်ဆင့်တိုးပြီးဆိုးဝါးတာကိုဖော်ပြတဲ့လက္ခဏာဖြစ်တယ်လို့ EU ဥရောပသမဂ္ဂကပြောဆိုလိုက်ပါတယ်။ဒီလိုထောင်ဒဏ်တွေချမှတ်တာဟာအာဆီယံကတောင်းဆိုထားတဲ့တွေ့ဆုံဆွေးနွေးအဖြေရှာရေးမှာဒေါန်ဆန်းစုကြည်မပါနိုင်အောင်ဖယ်ထုတ်ထားဖို့လှုပ်ဆောင်တယ်ဆိုတာရှင်းရှင်းလင်းလင်းတွေ့မြင်နေရတယ်လို့လည်းပြောဆိုထားပါတယ်။တချိန်တည်းမှာပဲဒေါန်ဆန်းစုကြည်ကိုထောင်တန်း၅နှစ်ထပ်မံချခဲ့တဲ့ဗုဒ္ဓဟူးနေ့မှာပဲကုလသမဂ္ဂသွေးရင်မှုချုပ်ကမြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်ပြီးတပ်စီထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းလွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံမှာတရားမဝင်ဝင်ရောက်မှုအပါအဝင်ပြစ်ဒဏ်ကျဆန်ပြီးမြန်မာနိုင်ငံသား246ယောက်ကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံမြဝတီမြို့ဘက်ကိုဧပြီလ29ရက်နေ့ကထိုင်းအာဏာပိုင်တွေကမြန်မာအာဏာပိုင်တွေထံလွှဲပြောင်းပေးရခဲ့ပါတယ်။မြန်မာနိုင်ငံသားများအရေးပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကဒီကိစ္စနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်
။ရုပ်သားလေး168ရောင်းနဲ့မိန်းကလေး85ရောင်းပြန်ခဲ့တယ်။ပြီးခဲ့တဲ့2021ဩဂုတ်လစပြီးတော့ဧပြီလ29ရက်နေ့ကမြန်မာနိုင်ငံကိုနေရာပြန်ပေါင်း32,200ရောင်းပြန်ခဲ့ကြတယ်
။ထိုင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်လာသူတွေအများအပြားရှိနေပြီးနေစဉ်လိုလိုဖမ်းဆီးမိတဲ့မြန်မာနိုင်ငံသားတွေရှိနေတဲ့အတွက်အချုပ်ခန်းတွေအလုံးအလောက်မရှိတာကြောင့်တရားမဝင်ဝင်ရောက်မှုအတွက်ပြစ်ဒဏ်45ရက်ချမှတ်ခဲ့ပေမဲ့ရက်ပြည့်တဲ့အထိမထားပဲ blacklist နာမည်ပြစီရင်သွင်းပြီးနေရာကိုအမြန်ပြန်ပို့နေတယ်လို့လည်းဦးမိုးကျိုးကပြောပါတယ်။အချင်းတောင်အတီးတီးကလိုရက်စစ်သူတွေနဲ့နေရာပြန်သူတွေကိုထိုင်းမြန်မာနယ်စပ်တွေဖြစ်တဲ့မဲဆောက်မြဝတီရနောင်းပေါ်တောင်မဲဆိုင်တာချီလိပ်ထားတဲ့နေရာတွေမှာပြန်ပို့နေပေမဲ့မဲဆောက်မြဝတီကတော့အများဆုံးပြန်ပို့နေတာဖြစ်ပါတယ်။အခုဆိုရင်မဲဆောက်မြဝတီအမှတ်နဲ့ချစ်ကြည်ရေးတရားကနေရပြန်သူတွေနဲ့တည်နေတံပေးခံရသူပေါင်း6လအတွင်3000ကျော်သွားပြီဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာအင်ကာနီကဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်တရုတ်နိုင်ငံသား3ဦးသေဆုံးခဲ့ရပြီးနောက်ပါကစ္စတန်နိုင်ငံမှာတရုတ်နိုင်ငံသားတွေရဲ့လုံခြုံရေးကိုတည်တည်ချာချာတာဝန်ယူဖို့ဗုဒ္ဓဟူးနေ့မှာတရုတ်အစိုးရကပါကစ္စတန်ကိုတိုက်တွန်းလိုက်ပါတယ်။ဒါအပြင်ဒီဘုံခွဲတိုက်ခိုက်ခဲ့သူတွေကိုလည်းဥပဒေအရအရေးယူနိုင်အောင်လုပ်ဖို့ကိုတောင်းဆိုလိုက်ပါတယ်။တရုတ်လူမျိုးတွေအခုလိုတွေးထက်တန်ရုံမဖြစ်သင့်ပါဘူး။ဒီတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့သူတွေပြန်လည်ပေးဆပ်ရမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ပြောဆိုခဲ့ခြင်းမရှိပါဘူး။အင်္ဂါနေ့ကကရာချီမြို့မှာရှိတဲ့တရုတ်အစိုးရကျောရော့နောက်ခံပေးထားတဲ့ Confucius ပညာရေးနဲ့ယဉ်ကျေးမှုဌာနConfucius Institute ကညွှန်ကြားရေးမှုလိုက်ပါလာတဲ့ကားကိုဌာနအနီးအသေးခံအမျိုးသမီးဘုံခွဲသမားကတိုက်ခိုက်ခဲ့တဲ့အတွက်ညွှန်ကြားရေးမှုအပါအဝင်တရုတ်ဆရာ3ဦးသေဆုံးခဲ့ပါတယ်။ပါကစ္စတန်ကောင်မောင်းသမားလည်းသေဆုံးခဲ့ပါတယ်။ဒီအသေးခံဘုံခွဲတိုက်ခိုက်မှုဟာ Blue Chi လွတ်မြောက်ရေးတပ်မတော် BLA ကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ပေါ်တင်ညာပါတယ်။ဒီအဖွဲ့ကိုပါကစ္စတန်နဲ့အမေရိကန်တို့ကအတန်းပတ်ဖွဲ့အဖြစ်တင်ညာထားပါတယ်။တော်ကြီးမွေဟောက်အပါအဝင်တောသောတတဝ၅မျိုးမှာတစ်မျိုးဟာပျောက်ကွယ်တော့မယ့်အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ထောင်ပေါင်းများစွာသောမျိုးကွဲတောသောတတဝတွေကိုလေ့လာပြီးဗုဒ္ဓဟူးနေ့ကထုတ်ပြန်ခဲ့တဲ့သဘာဝစာဆောင် Journal of Nature မှာဖော်ပြထားပါတယ်။တောသောတတဝမျိုးကွဲပေါင်း1100ကျော်မှာ27ရာခိုင်နှုန်းကမျိုးတုံးမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်။အဲ့ဒီအထက်မှာတောင်အာရှနဲ့အရှေ့တောင်အာရှကမွေဟောက်အမျိုးအစားတွေလည်းပါဝင်ပါတယ်။တောတောတတ္တဝါတွေကိုလေ့လာခဲ့တဲ့ဒီစီမံချက်ကို2005ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးသိပ္ပံပညာရှင်တထောင်ကျော်နဲ့တွေ့ရှိချက်တွေကိုရေးသားသူစာရေးဆရာ52ဦးပါဝင်ခဲ့ပါတယ်။မွေဟောက်တွေအပြင်ပင်လယ်ကျွန်းစုတွေမှာနေတဲ့ပင်လယ်ဖွတ်ကြီးတွေဟာလည်းမျိုးတုံးတော်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတဲ့အထက်မှာပါဝင်ပါတယ်။ဒါအပြင်ပင်လယ်လိပ်6မျိုးဟာလည်းမျိုးတုံးတော်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။